ရခိုင်ပြည်နယ်မြောက်ပိုင်းမှာလူပေါင်းအတိုင်းဝိုင်းတစ်ခုကြားဖြစ်ပွားတဲ့ပဋိပက္ခကိုဖြေရှင်းနိုင်ရင်နိုင်ငံတကာအနေနဲ့မြန်မာအစိုးရနဲ့လက်တွဲဆောင်ရွက်ဖို့အဆင်သင့်ရှိတယ်လို့မနေ့ကလုံခြုံရေးကောင်စီမှကျင်းပသွားတဲ့အလို့တဘောအစည်းအဝေးမှာလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေကပြောကြားသွားပါတယ်လုံခြုံရေးကောင်စီရဲ့လက်ရှိအလှကျဥက္ကဋ္ဌပြင်သစ်နိုင်ငံရဲ့အစီအစဉ်နဲ့တောက်ကြနေတုန်းကညွှန်ရမြို့ကုလသမဂ္ဂရုံးချုပ်မှာရခိုင်ပြည်နယ်အကြံပေးကော်မရှင်ဥက္ကဋ္ဌကိုဖီအနန်ပါဝင်ပြီးမြန်မာအစိုးရကိုယ်စားလှယ်တွေနဲ့လုံခြုံရေးကောင်စီအဖွဲ့ဝင်တွေအလို့သဘောဆွေးနွေးကြတာဖြစ်ပါတယ်အပြည့်အစုံကိုဆက်ပြီးတင်ပြပေးပါမယ်ရှင်ရခိုင်ပြည်နယ်အတွင်းကဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ခြမ်းကိုထွက်ပြေးတိမ်းရှောင်ကြရတဲ့ရွင်ဒါမွတ်စလင်ဒုက္ခသည်တွေနေရပြန်နိုင်ရေးအတွက်မြန်မာအစိုးရအနေနဲ့စီစဉ်ဆောင်ရွက်ပေးဖို့မြန်မာနိုင်ငံရခိုင်ပြည်နယ်အကြံပေးကော်မရှင်အဖွဲ့ကိုဦးဆောင်တဲ့မစ္စတာကိုဖီအာနန်ကတိုက်တွန်းလိုက်ပါတယ်ဒုက္ခသည်တွေကိုစခန်းတွေမှာပြန်ထားတာမျိုးမဟုတ်ဘဲနဲ့မိမိတို့နေအိမ်တွေမှာပြန်လည်နေနိုင်အောင်အသေးစားလှုပ်ဆောင်ပေးဖို့ကိုဖီအာနန်ကမြန်မာအစိုးရကိုအခုလိုတိုက်တွန်းခဲ့ပါတယ
် This is not going to be easyThey will only go back if they have a sense of security and confidence that their lives will be
safe. Now, look, it's not good. Because if you don't have a chance to get out of here, you will not be able to get out of here. You will not be able to get out of here. You will not be able to get out of here. You will not be able to get out of here. You will not be able to get out of here. You will not be able to get out of here. You will not be able to get out of here.
လုံခြုံရေးကောင်စီရဲ့အလှကျဥက္ကဋ္ဌပြင်သစ်နိုင်ငံရဲ့အစည်းအဝေးနဲ့မနေ့တောက်ကြနေ့ကညယောမျိုးကုလသမဂ္ဂရုံးချုပ်မှာပြုလုပ်တဲ့ Aria Formula Meeting အလို့သဘောဆွေးနွေးပွဲအတွင်းရခိုင်ပြည်နယ်အကြံပေးကော်မရှင်ဥက္ကဋ္ဌလည်းဖြစ်ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းလည်းဖြစ်တဲ့ Mr. Kofi Annan ကမြန်မာအစိုးရကိုအဲ့ဒီလိုတိုက်တွန်းခဲ့တာပါလုံခြုံရေးကောင်စီအဖွဲ့ဝင်တွေနဲ့အလို့သဘောဆွေးနွေးပွဲမှာရခိုင်ပြည်နယ်အကြံပေးကော်မရှင်ကထုတ်ပြန်ထားတဲ့အစီအခင်စာပါအချက်တွေကိုကော်မရှင်ဥက္ကဋ္ဌ Mr. Kofi Annan ကအတိအကျရှင်းပြခဲ့ပါတယ
် Given the discussion we had this afternoon that the international community is prepared to engage Myanmar and work on a common road map
လောမယ်ချက်လက်တွေအများကြီးအစီအစဉ်စာထဲမှာပါပါတယ်စီဝိုင်းနဲ့လူမှုရေးပြည်လဲတိဆောက်ရေးကစပညာရေးကျန်းမာရေးနဲ့လွတ်လပ်စွာလှုပ်ရှားသွားလောက်ခွင့်နဲ့ရရှိရေးပါဝင်မွတ်စလင်လူမှုတိုင်းဝိုင်းတွင်အထူးကြံစည်နာဖြစ်နေတဲ့နိုင်ငံသားအဖြစ်အသိမှတ်ပြုရလုံငယ်ဒီလိုလူတိုင်းဝိုင်းတစ်ခုစလုံးပါဝင်ပြီးတော့ဆွေးနွေးရမယ့်ကိစ္စရအများကြီးကိုဖြစ်ရှင်းမှုလိုတာကိုလည်းဒီအစီအစဉ်စာမှာထပ်သွင်းထားတာတွေ့ရမှာပါ
သူရဲ့အကြံပေးကော်မရှင်အဖွဲ့ရဲ့အကြံပြုချက်အတိုင်းရခိုင်ပြည်ထနာဖြည့်ရှင်ရေးမှာနိုင်ငံတကာအတိုင်းအဝိုင်းတွေအနေနဲ့မြန်မာအစိုးရနဲ့ပူးပေါင်းဆောင်ရွက်ဖို့အဆင်သင့်ရှိလိမ့်မယ်လို့လည်း Mr. Kofi Annan ကပြောပါတယ
် At this meeting this afternoon it's clear that everybody agrees on what is required to be done in the short term stopping the violence
ဒီနေ့ကျွန်တော်တို့ဆွေးနွေးချက်ရဆိုတော့အများလက်ခံနေတဲ့လမ်းပြမြေပုံတစ်ခုချမှတ်နိုင်မှုတွေနိုင်ငံတကာအတိုင်းအဝိုင်းတကမြန်မာအစိုးရနဲ့လက်တွဲဖြည့်ရှင်မှုတွေအစဉ်အဆက်ဖြစ်တာတွေ့ရပါတယ်။ရခိုင်ပြည်နယ်အကြံပေးကော်မရှင်ရဲ့အစီရင်ခံစာပေါ်အခြေခံပြီးအားလုံးသဘောတူညီချက်လမ်းပြမျိုးကိုရေးဆွဲဖို့လည်းလှုံ့ဆော်မယ်။ကျွန်တော်တို့အကြံပြုထားတဲ့အချက်တွေတိုင်းအကြောင်းအရာကိစ္စရဲ့မျိုးစုံကိုအတူတူညီနိုင်လှုံ့ဆော်သွားမယ်။အခြေအနေတွေတည်ငြိမ်သွားအောင်လှုံ့ဆော်ကြရမှာလည်းဖြစ်ပါတယ
်။ဒါအပြင်ဆွေးနွေးပွဲအတွင်းအားလုံးရဲ့သဘောတူညီချက်နဲ့ပတ်သက်ပြီးတော့ Mr. Kofi Annan ကအခုလိုပြောပါတယ
်။ Report covers a wide range of activities I'm sure you've seen from economic and social development
ကျန်းမာရေးရတဲ့လူဝနေသူတွေထံလူသားချင်းစာနာမှုအကူအညီတွေရရှိရေးမြန်မာနိုင်ငံဘက်ကနေဘင်္ဂလားဒေ့ရှ်ဘက်ကကိုထွက်ပြေးသွားပြီးမိမိသဘောဆန္ဒအရပြန်လာခြင်းရတဲ့သူတွေဂုဏ်သိက္ခာရှိရှိနဲ့နေရပြန်လာနိုင်အောင်ကူညီဆောင်ရွက်ပြီးစရဲရေတို့အတွက်လုပ်ဖို့လိုအပ်တဲ့အချက်တွေကိုလည်းဒီကနေ့စနေဘွဲ့အတွင်းမှာအားလုံးကသဘောတူရစွာကိုရှင်းရှင်းလင်းလင်းတွေ့ရပါတယ
်။အလားတူပဲရခိုင်ပြည်နယ်အတွင်းပြဿနာတွေထုတ်ငင်းပြီးဒုက္ခတွေတွေမိမိတို့နေအိမ်မှာပြန်လည်နေထိုင်ခွင့်ရရေးနဲ့လိုအပ်တဲ့အကူအညီတွေရရှိရေးစီစဉ်လှုပ်ဆောင်သွားဖို့လိုအပ်ကြောင်းဆွေးနွေးပွဲမှာပါဝင်တဲ့ကုလသမဂ္ဂဆိုင်ရာပြည်ထောင်စုအမတ်ကြီး Matthew Redcroft ကလည်းပြောပါတယ
် I believe that we now have an opportunity to make real progress on all of these issues for the good of all of the people in Burma
မနင်္ဂနွေမှာနေထိုင်ကြသူတွေအားလုံးအတွက်ဒီကိစ္စရပ်တွေကိုအပြီးတိုးတက်မှုဖြစ်ပေါ်အောင်လှုပ်ဆောင်ဖို့ကျွန်တော်တို့မှအခွင့်အရေးတွေရှိနေပြီလို့ကျွန်တော်ယုံကြည်ပါတယ်လုံခြုံရေးကောင်စီမှလည်းဗြိတိန်နိုင်ငံကအဓိကအခန်းကဏ္ဍကနေတာဝန်ယူထားသူဆိုတော့ဒီအခွင့်အရေးကိုမိမိရဲ့အရာသုံးချနိုင်ဖို့လုံခြုံရေးကောင်စီအဖွဲ့ဝင်တွေနဲ့အတူတကွအနီးကပ်ပူးပေါင်းဆောင်ရွက်သွားကြမှာဖြစ်ပါတယ
်။ကုလသမဂ္ဂဆိုင်ရာပြင်သစ်တန်အမတ်ကြီး François Delattre ကတော့မြန်မာနိုင်ငံအတွင်းပြည်ပကအခြေအနေနဲ့ပတ်သက်လို့အခုလိုပြောပါတယ်။
The situation in Myanmar is extremely serious. 520,000 people displaced.
မြန်မာနိုင်ငံအခြေအနေအင်တာမဆိုးရတဲ့အနေအထားမှာရှိပါတယ်။လူပေါင်း 500,000 လောက်ဖျက်ပြီးတိမ်းရှောင်နေရတယ်လို့ရန်နယ်ခြေရဲ့ကြေးရွာတွေလည်းဖျက်ဆီးခံခဲ့ရပြီးစိတ်ကြလူခွေချူပေါက်မှုတွေဖြစ်နေတာပါ။ဒီလူမျိုးတို့တစ်ချက်မှုကကျွန်တော်ရဲ့မျက်စိရှိမှဖြစ်နေတာပါ
ကုလသမဂ္ဂရဲ့ခံမှန်းချက်အရဩဂုတ်လ25ရက်နေ့ကစတင်ဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုတွေကြောင့်အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးတိမ်းရှောင်သွားကြတဲ့ဒုက္ခသည်တွေရဲ့အရေးအတွက်ဟာ9သိန်းကျော်ရှိသွားပြီလို့ပြောပါရယ်။